မြန်မာနိုင်ငံမှာပြည်တွင်းစစ်အဆုံးသတ်ရေးအရှိတောင်အရှာနိုင်ငံများအတွင်းအာဆီယံကအဓိကအခန်းကဏ္ဍကနေပါဝင်ရမယ်လို့ထိုင်းနိုင်ငံဝန်ကြီးချုပ်ကပြောလိုက်ပါတယ်။မြန်မာနိုင်ငံမှာငြိမ်းချမ်းရေးရအောင်အာဆီယံအနေနဲ့အမြန်ဆုံးအရေးကြီးတဲ့ကဏ္ဍကနေပါဝင်ဖို့လိုတယ်လို့လာအိုနိုင်ငံမှာကျင်းပမယ့်အာဆီယံအစည်းအဝေးမတိုင်ခင်ထိုင်းဝန်ကြီးချုပ်ပေထုံထန်ရှင်နာဝတ်ကဘန်ကောက်မြို့မှာဒီကနေ့ပဲပြောခဲ့တာပါ။ပြည်ပခတွေကိုဖြည့်ရှင်းရမှာလဲလာမယ့်နှစ်မှာအာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်လာမယ်။မလေးရှားနိုင်ငံနဲ့လက်တွဲပြီးတော့တန်တမန်နီးလန်းတွေနဲ့ကြိုးပမ်းသွားမှာဖြစ်ကြောင်းထိုင်းဝန်ကြီးချုပ်ကပြောပါရယ်။အာဆီယံအနေနဲ့မြမအရေးဖြည့်ရှင်းမှုအတွက်အာဆီယံဘုံသဘောတူညီချက်၅ရပ်ကိုချမှတ်ဆောင်ရွက်ခဲ့ပြီးမဲ့တိုးတက်မှုတော့အနည်းငယ်သာရှိခဲ့ပါတယ်။ဒီဘုံသဘောတူညီချက်ကိုအကောင့်ထဲဖော်ဖို့ပြက်ကွက်ခဲ့တဲ့အတွက်အာဆီယံအဆင့်မြင့်အစည်းအဝေးတွေမှာစစ်ကောင်စီရဲ့ကိုယ်စားလှယ်တွေကိုတက်ရောက်ခွင့်ပိတ်ထားခဲ့ပါတယ်။အာဆီယံခေါင်းဆောင်တွေရဲ့ထိပ်သီးအစည်းအဝေးကိုလက်ရှိအာဆီယံဥက္ကဋ္ဌလာအိုနိုင်ငံမှာအောက်တိုဘာ6ရက်နေ့ကနေ17ရက်နေ့ထိကျင်းပနေပြီးတော့မြန်မာနိုင်ငံသားဝင်ကြီးဌာနကအဆင့်မြင့်ရရှိတူးတက်ရောက်ဖို့လည်းစီစဉ်ထားပါတယ်။အာဆီယံအစည်းအဝေးတွေမှာစစ်ကောင်စီကကိုယ်စားလှယ်တက်ရောက်မယ်အစီအစဉ်ကိုတော့မြို့သားညီညွတ်ရေးအစိုးရ NUG ကကန့်ကွက်ထားပါတယ်ရှင်။